Today
we have decided a set of targeted measures with ministers in response to these events.
အနာသိမ်းမှုမှာစစ်တပ်ဘက်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးမြတ်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူရေးအတွက်နိုင်ငံရေးအရာသဘောတူညီချက်ရရှိခဲ့ကြောင်းမြန်မာအစိုးရပြုပြင်ပြောင်းလဲရေးအစီအစဉ်တွေအတွက်EU ရဲ့တိုက်ရိုက်ငွေကြေးထောက်ပံ့မှုအားလုံးကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်းEU နိုင်ငံသားရေးမူဝါဒဆိုင်ရာအကြေအကဲကျိုးဆက်ပေါ်ရဲကပြောဆိုခဲ့တာဖြစ်ပ အောင်မြင်ရင်တော့စစ်တပ်အာဏာပိုင်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကိုပိတ်အပ်ထားတဲ့အထူးကုန်သွယ်ခွင့်အခွင့်အရေးဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကို EU ကပြန်လည်သုံးသပ်နေတယ်လို့လည်းတနင်္လာနေ့ဆွေးနွေးပွဲအပြီးထုတ်တဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့ကြေညာချက်ကဖော်ပြပါတယ်။